အန်တီအနေနဲ့ပေါ့နော်ဒီနေပြီးတော့ပြင်မနာမှာလေးမဲဆွယ်စည်းုံနေတဲ့ဆိုတော့လေဘလို့အခက်ခဲရှိလဲ
ဘာလို့အဆင်ပြေပါလဲဘာလို့ဆိုအန်တီတို့ကဒီခိုင်ဖြိုးကကိုယ်ကပေါ့နော်ကော်မရှင်ကိုတေချာတင်ပြီးတော့ဒီလုပ်ငန်းကိုလုပ်တာဖြစ်တဲ့အခါကျတော့2010တုန်းကလည်းဒီလိုပဲလုပ်ခဲ့တာဆိုတော့လေကော်မရှင်ကိုတင်တယ်တင်ပြီးရင်ခွင့်ပြုချက်ယူတယ်တွဲဆောင်မဲ့မိဘပြည်သူတွေကိုလည်းဖိတ်စာနဲ့တေချာဖိတ်တယ်တွေ့အမားတို့တွေ့ဘာမှအခက်ခဲမရှိပါဘူး
ကျွန်တော်တို့တည်ရတယ်လို့ပေါ့နော်နေပြီးတော့ကောင်စီနယ်မြေရှစ်မြို့နယ်ရှိတယ်ပေါ့နော်အဲ့ဒီတဲကမှဒီလာမဲ့ရုပ်ောက်ပွဲမှာဝင်ပြိုင်မဲ့အမျိုးသမီးလွတ်တော်ကိုစီလလောင်း၃ဦးပဲရှိလို့သိရတယ်ပေါ့နော်နေပြီးတော့ကောင်စီနယ်မြေမှာအမျိုးသမီးတယောက်အနေနဲ့ဝင်ပြိုင်ရတဲ့အဓိကအချက်ကဘာများဖြစ်မလဲမသိဘူးခမရ
ပြောရရင်မျိုးသမီးတယောက်ဝင်ပြိုင်တာဆိုရတဲ့မအမျိုးသမီးမျိုးသားဆိုရတဲ့မကိုယ်စားလှယ်လောင်းတယောက်အနေနဲ့ပါတီရဲ့တာဝန်ပေးချက်ရရောမအနေနဲ့ရရောဒီနေရာကိုပေါ့နော်လှုပ်ချင်တဲ့ဆန္ဒရှိပါတယ်ပါတီကပါတာဝန်ပေးလာတော့ခါကြတော့ဒါပါတီမှာရှိတဲ့ပါတီရဲ့အတွင်းမှုတယောက်ဖြစ်တော့ပါတီရဲ့တာဝန်ပေးချက်ရရောကိုယ့်ရဲ့စိတ်စေစနာရရောဒါပေါ်တော့ဝင်ရောက်ရှင်းပြနေတာပါ။ဟိုတခြားပေါ့ဟိုခံစားချက်ဆိုတာတည်းစားလို့ရှင်ဒါမှတို့ပါတီမှာရှိတဲ့သူတွေအားလုံးအပြည့်စုံအကျိုးဆောင်ရွက်ခြင်းလို့ကိုယ်စားလှယ်လောင်းလုပ်ရှင်တာပါ။တခြားကြီးရွယ်ချက်တော့မရှိပါဘူး။
ခုအမားတို့ဒီမဲဆွယ်စည်းရုံးတဲ့ခါမှာဒီအမျိုးသမီးကိုယ်စားလှယ်လောင်းတယောက်အနေနဲ့မဲဆွယ်စည်းရုံးတဲ့ခါမှာပြည်သူရဲ့တုံ့ပြန်မှုကဘယ်လိုရှိလဲမသိဘူးခင်ဗျာ။
ပြည်သူရဲ့တုံ့ပြန်မှုကကောင်းပါတယ်။များသောအားဖြင့်အမျိုးသမီးတွေကပို့ပြီးတော့ဟိုစိတ်ဝင်စားတာပေါ့နော်။အမားတို့တွဲဆောင်ဝဲသွားတဲ့အခါမှာဖိတ်စာတွေနဲ့ဖိတ်တဲ့အခါကျရင်လာကြပါတယ်။မျိုးသားတွေလည်းမလာဘူးမဟုတ်ဘူးလာတယ်။ဒါပေမဲ့အမျိုးသမီးတို့ကပို့ပြီးတော့လာတယ်။ဘာဖြစ်လို့လဲဆိုတော့ဟိုပြင်မနာမကပြောရလို့ချင်းအမားတို့ကပြင်မနာဆိုတော့အခုနေပြည်တော်ဖြစ်လို့သာနေပြည်တော်ရတာလေ။ရင်တော့လည်းဒါပါပဲတာမန်နယ်မျိုးတစ်မျိုးဖြစ်တော့အခါကျတော့ကိုယ်စလဲလောင်းလို့ပြောရတဲ့ဆိုင်အမျိုးသမီးအမတ်ပေါ့နော်။မျိုးသမီးအမတ်ကိုသူတို့မမြင်ဘူးတဲ့။အားလည်းပါတယ်။နောက်ပြီးစိတ်ဝင်စားတယ်။အဲဒီလိုမျိုးဖြစ်လာတဲ့အတွက်သူတို့ဂုဏ်ယူတဲ့သဘောမျိုးနဲ့အားစီလာပြီးအားပေးတာ
ပါဒီလာမဲ့ရုပ်ောက်ပွဲမှာဒီပြင်မနာမျိုးနယ်မှာဘေပါတီအားပေါ့နော်ပြည်သူ့လွတ်တော်ကိုယ်စားလှယ်တို့အဓိကတာရှင်ပြန်ရမယ့်အနေအထားမှာရှိလေ
တိုင်ဘက်တွေအားလုံးသွားတော့မတို့ဒီပြည်သူ့လွတ်တော်ပေါ့နော်ပြည်သူ့လွတ်တော်အတွက်ပြောရမယ်ဆိုမတို့6ဦးပါ6ဦးဆိုပါတီရှိတဲ့သူလည်းပါတယ်တတိပုဂ္ဂလလည်းပါတယ်ဒါပေမဲ့ကိုယ်စားလှယ်လောင်းဆိုတာကတော့သူ့ရဲ့ရည်ရွယ်ချက်သူ့ရဲ့တခုခုသောရည်ရှင်းရှိလို့ဒါဒီနေရာကိုပြိုင်လာတာဆိုတော့အားလုံးကအတူတူပြိုင်ရမှာပါပဲဘသူ့ကိုဦးစားပေးပြိုင်ရမယ်လို့တော့မမရှိပါဘူးပြိုင်ဘက်တွေအားလုံးကသူ့ရည်ရှင်းတဲ့သူရှိနေတာဖြစ်တော့အခါကျတော့အမကဘသူအပြင်အလေးထားရမယ်လို့မဟုတ်ဘူးအားလုံးကရည်ကြီးပါတယ်အမက6ယောက်ပြိုင်မှာဖြစ်တော့ကျန်တဲ့9ယောက်လုံးကအမအတွက်အရေးကြီးပါတယ်အဲ့ဒါကိုပြောတာပါ
ပြင်မနာမှာဒီမဲဆွယ်စည်းရုံးတဲ့အခါမှာလူလူရဲ့ရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုအခြေအနေတွေကရောဘယ်လိုရှိလဲဘယ်လိုမျိုးတွေးကြရလဲခင်ဗျ
ပြည်သူလူထုစိတ်ဝင်စားပါတယ်အပြည့်လို့လဲဆိုစိတ်ဝင်စားတယ်ဆိုတာလည်း2010တုန်းကလည်းမတို့ CIA 80% လောက်ပေါ့နော်ပြောရလို့ရှင်မဲပေးကြတာပေါ့နော်မဲဆိုတာမဲဆက်စည်းရုံးကြီးလိုက်တော့ပြည်သူတွေကဒီမဲပေးပွဲဆိုတဲ့2015မဲဆန္ဒပေးပွဲကိုရခင်လိုပဲ2010တုန်းကလိုပဲစိတ်ဝင်စားပါတယ်ဒီနေ့တောင်ပူလာသေးရဲ့လို့မတို့ခန့်မှန်းလို့ရပါတယ်
ခုအမလေးဒီမဲဆွယ်စည်းရုံးနဲ့ဒီနယ်မြေစင်းတဲ့အခါမှာပေါ့ပြည်သူရဲ့လိုအပ်ချက်ကပြည်သူရဲ့လိုလားချက်ကဘာတွေများဖြစ်မလဲအဲ့ဒါတွေရောအဓိကထားလေ့လာမိခဲ့သလားခင်ဗျာ
မားတို့ဒေဗီယိုဒေတာရဲ့လိုအပ်ချက်တကပြည်သူကအဲ့လိုမျိုးသူတို့ရဲ့လိုအပ်ချက်အထူးတလဲရဲ့လို့တော့အမားတို့တိကျတင်ပြတာမရှိပါဘူးဒါပေမဲ့သူတို့ကဒီကာလကမဲဆွယ်စည်းရုံးရေးကာလဖြစ်တော့အမားတို့အနေနဲ့ပြည်သူလိုလားချက်လိုအပ်ချက်ဆိုတာကိုဒီနေရာမှာဂရိပေးလို့လည်းမရဘူးပြလုပ်ပေးမယ်လို့လည်းစကားကြုံလို့မရတာဖြစ်တဲ့အတွက်သူတို့ကိုကျမတို့ကိုယ်စားလှယ်လောင်းနေရရခင်ရခင်တော့ကဘာတွေလုပ်ဖူးပါလဲကျမတို့ပါတီကဘာလုပ်ဖူးပါလဲအဲ့ဒီအတွက်ဒီလိုမျိုးပြည်သူတွေရဲ့အမှန်တကယ်လိုအပ်ချက်အားလုံးပြည်သူဘက်ကရည်တည်ပြီးဆောင်ရွက်ပေးမယ်လို့ဒီလိုပြောထားတာဖြစ်တဲ့အတွက်သူတို့တွေကအခုချိန်မှာဘာပဲလိုအပ်တယ်ဆိုတာဘယ်ဟာလေးကိုဦးစားပေးဆောင်ရွက်ပေးပါလို့တီးကြတောင်းဆန္ဒမျိုးတော့မရှိပါဘူ
းဟုတ်ကဲ့ခင်ဗျအကယ်လို့ပေါ့နော်လာမယ့်ရွေးကောက်ပွဲမှာရွေးကောက်ခံကိုယ်စားလှယ်တယောက်ဖြစ်ခဲ့မယ်ဆိုလို့ရှိရင်လွှတ်တော်အတွင်းမှာအမျိုးသမီးခန္ဓာတွေကိုဘယ်လိုမျိုးထိထိရဲ့ရောက်ဆောင်ရွက်သွားဖို့ရှိလဲဘယ်လိုခန္ဓာမျိုးတွေကိုအဓိကထားဆောင်ရွက်သွားဖို့ရှိလဲခင်ဗျ
အမျိုးသမီးကိုယ်စားလှယ်လောင်းဆိုရင်ပဲအမကတကယ်တမ်းပြောရလို့ရှင်ပြင်မနာမြို့နယ်မှာရှိတဲ့ပြည်သူလူထုတွေအားလုံးရဲ့အရေးအမနိုင်ငံရေးလို့ခံယူထားတာဖြစ်တဲ့အတွက်ပေါင်ချင်းချင်းပါလိမ့်မယ်ဒါပေမဲ့အမကပြင်မနာမြို့နယ်ရဲ့ပြည်သူလူတွေကြီးကိုယ့်အနေနမိတ်ထဲမှာရှိတဲ့ကိုယ်မဲပေးတဲ့သူရောမဲဆန္ဒမပေးတဲ့သူရောအားလုံးရဲ့အရေးအမနိုင်ငံရေးလို့သဘောထားပြီးအားလုံးအမျိုးသမီးအမျိုးသားမခွဲခြားဘဲနဲ့မှန်ကန်တဲ့ဘက်ကရည်တည်ပြီးတော့အမကိုယ်စားလှယ်တယောက်အနေနဲ့ဒါစူးစမ်းဆောင်ရွက်သွားမှာပါ